တော်တာရှိမှာခင်ဗျာမြန်မာနိုင်ငံမှာအသက်မွေးဝမ်းကြောင်းပညာသင်ကြားရေးဟာမဟာအားနည်းချက်ဖြစ်တယ်ဆိုတာအရင်တစ်ပတ်ကတင်ပြခဲ့ပါလေပညာရေးကဏ္ဍဟာလူပေါင်နဲ့လူပေါင်ရဲ့နိုင်ငံရေးစီးပွားရေးလူနေမှုစနစ်ယဉ်ကျေးမှုစတာတွေကိုကင်းကွာလို့မရပါဘူးအားလုံးပဲဆက်ဆက်နေပါတယ်ဒါကြောင့်လဲလူပေါင်ပြောင်းလဲသလိုပညာရေးကဏ္ဍကလည်းပြောင်းလဲဖို့လိုပါတယ်လူငယ်တွေကိုယဉ်ကျေးအောင်သိမ်မွေ့အောင်သင်ကြားပေးဖို့လိုသလိုပဲနိုင်ငံရဲ့လူအင်ခေတ်ရဲ့လူအင်ကိုလည်းပဲဖြည့်တင်းပေးဖို့လိုအပ်ပါတယ်မြန်မာနိုင်ငံဟာတသက်လုံးစံစဘာကိုမိခိုခဲ့တဲ့နိုင်ငံဖြစ်ပါတယ်လောလောဆယ်အခြေအနေမှာနိုင်ငံသားငွေအတွက်အဓိကမိခိုနေရတာကသဘာဝဓာတ်ငွေဖြစ်ပါတယ်ဒါပေမဲ့သဘာဝဓာတ်ငွေကရလာတဲ့ဝင်ငွေဟာရှေ့အနာဂတ်ကာလမှာကျဆင်းလာဖို့ရှိပါတယ်အခုဆိုရင်ရေနံနဲ့သဘာဝဓာတ်ငွေဈေးဟာကျဆင်းလာလိုက်တာအမြင့်ဆုံးဈေးနှုန်းရဲ့တစ်ဝက်တောင်မှမရှိတော့ပါဘူးတစ်ချိန်တည်းမှာပဲအဲ့ဒီဓာတ်ငွေတွေကိုပြည်တွင်းမှာရှိတဲ့လုပ်ငန်းအမျိုးမျိုးအတွက်လိုအပ်မဲ့လျှက်စစ်ဓာတ်အားထုတ်လုပ်ဖို့သုံးရဖို့လည်းရှိတော့နိုင်ငံသားကိုပို့အပ်နိုင်မဲ့ပမာဏဟာနှဲပါလာမှာဖြစ်ပါတယ်ပြီးတော့လဲရေနံမြေတွေကအိုမင်းလာပြီးဖြစ်လို့သဘာဝအလျောက်အထွက်ကျဆင်းတာလည်းပဲရှိလာမှာဖြစ်ပါတယ်သဘာဝဓာတ်ငွေရောင်းရတဲ့ဝင်ငွေဟာနောက်၅နှစ်ကာလအတွင်းတိတိသာသာကျဆင်းလာဖို့ရှိတော့သူ့ကိုအစားထိုးဖို့နိုင်ငံသားငွေလုံးငွေရင်းရနိုင်မဲ့လုပ်ငန်းကိုအခုကလေးကပဲစတင်ပြီးစဉ်းစားပြင်ဆင်ကြဖို့လိုအပ်ပါတယ်။ကျွန်တော်အမြင်မှာတော့အဲ့ဒီအတွက်အလားအလာအရှိဆုံးကကဘာလှည့်ခရီးသွားလုပ်ငန်းဖြစ်ပါတယ်။မြန်မာနိုင်ငံကိုလာရောက်ကြတဲ့ကဘာလှည့်ခရီးသည်အရေအတွက်ဟာ2014ခုနှစ်တုန်းက3သန်းကျော်ကျော်ကလေးပဲရှိပြီး2015ခုနှစ်မှာ4သန်းဝန်းကျင်လောက်ရှိလာမယ်ထင်ပါတယ်။ဟိုးအရင်တုန်းကတောင်းကနားလောက်ပဲလာကြတော့3-4သန်းဆိုတာဟာအများကြီးလို့ထင်ရပါတယ်။ဒါပေမဲ့လည်း2015ခုနှစ်မှာယူရီးယားကိုလာကြတာ 29.6 သန်းရှိပြီးဒီလုပ်ငန်းကနေရလာတဲ့ဝင်ငွေဟာအမေရိကန်ဒေါ်လာ 44.6 ဘီလီယံရှိပါတယ်။ခရီးသည်တစ်ယောက်ရဲ့ပြည်မြသုံးဆွဲငွေဟာ1486ဒေါ်လာဖြစ်ပါတယ်။ထူးထူးခြားခြားရှောက်ပြီးတော့လဲကြည့်စရာဘာမှမရှိတဲ့စင်ကာပူနိုင်ငံတော်မှပဲလာရောက်ကြတဲ့ခရီးသည်အရေအတွက်ဟာ12သန်းရှိပါတယ်။ဒါကြောင့်လဲမြန်မာနိုင်ငံအဖို့စစ်စစ်ဆတ်ဆတ်နဲ့လှုပ်တက်ဂိုင်းတက်မယ်ဆိုရင်၃နှစ်လောက်အတွင်းမှာခရီးသည်၁၀သန်းလောက်အထိတက်သွားနိုင်မယ်တင်ပါတယ်။တယောက်ချင်းအနေနဲ့ယူရီးယားမှာသုံးကြတာရဲ့တစ်ဝက်လောက်ပဲသုံးရင်တောင်မှအဲ့ဒီ၁၀သန်းကနေပြီးတော့ရလာမယ်ဝင်ငွေဟာအခုသဘာဝဓာတ်ငွေရောင်းချနေရတဲ့ဝင်ငွေရဲ့၃ဆကျော်ကျော်ဖြစ်လာပါမယ်။ဒီလိုအရေးကြီးပြီးတော့တိုင်းပြည်ကိုကယ်တင်နိုင်မယ်အလားအလာရှိတဲ့ကမ္ဘာခရီးသွားလုပ်ငန်းအတွက်အခုစတင်ပြင်ဆင်ထားဖို့လိုပါတယ်။ဒီလုပ်ငန်းဟာနှစ်ပိုင်းရှိပါတယ်။တပိုင်းကလုပ်ငန်းဆောင်ရွက်ရေးနဲ့စီမံခန့်ခွဲရေးအပိုင်းဖြစ်ပြီးကြံတပိုင်းကတော့အဲ့ဒီလုပ်ငန်းမှာလုပ်မဲ့ကိုင်းမဲ့လူတွေလက်ကျင့်ပေးရေးဖြစ်ပါတယ်။ဒီကနေ့မြန်မာနိုင်ငံမှာလာရောက်ကြတဲ့ကဘာလက်ခီးသည်တွေဟာတန်းနဲ့ချီးပြီးတော့ရှိပေမဲ့လည်းသူတို့တွေကိုကြိုးစိုးပြုစုကြွေးမွေးလိုက်ဖို့စတဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုလုပ်နိုင်အောင်သင်ကြားပေးတဲ့အကြောင်းကနှစ်ကြောင်းပဲရှိပါတယ်။အနည်းဆုံး10ဆအဆ20တိုးဖို့လိုအပ်ပါတယ်။ပုံစံကတော့တချို့တိုင်းပြည်တွေမှာဒီလုပ်ငန်းနှစ်မျိုးကိုပူးတွဲပြီးတော့တင်ကြတဲ့အကြောင်းတွေရှိသလိုပဲတိကျတင်ပြတဲ့အကြောင်းတွေလည်းရှိပါတယ်။ကမ္ဘာလှည့်ခီးသွားလုပ်ငန်းလောကမှာကြော်ညာပုံအမျိုးမျိုးရှိကြပေမဲ့အထူးရောက်ဆုံးကတော့နှုတ်ဤဆောင်ပါခြင်းဖြစ်ပါတယ်။လူတဲ့င်းလူချင်းဆောင်တာအထူးရောက်ဆုံးပဲဖြစ်ပါတယ်။လေယာဉ်ကနေပြီးတော့ဆင်းလာတော့ကြိုဆိုတဲ့နေရာမှာလူဝဲမှုကြီးကြရေးနဲ့အကောက်ခွန်ဌာနကစစ်ဆေးတဲ့နေရာမှာဟိုတယ်တို့တဲခိုကန်းတို့ကိုရောက်သွားတဲ့အခါဖော်ဖော်ရွေရွေနဲ့ကြိုဆိုတာတို့လောက်ကင်ပေးတတ်တာတို့ပြီးတော့လေကျပတ်ကြတဲ့အခါမှာအဆအဆအရာရာတိတိမိမိရှင်းပြနိုင်တာတို့အစသဖြင့်ဝန်ဆောင်မှုလုပ်ငန်းအားလုံးမှာလူလီသေးမရှိပြုစုစောင့်ရှောက်တယ်စေတနာရှိတယ်ဆိုတဲ့သတင်းဟာပြန့်နှံ့သွားရင်ခရီးသည်တွေအနေနဲ့ဒီလိုတိုင်းပြည်ကိုသွားကျင်ကြတာဟာဓမ္မတာပဲဖြစ်ပါတယ်မလာခင်ကတည်းကမေတ္တာရှိနေကြမှာဖြစ်ပါတယ်ဒါကြောင့်လဲကျောင်းတက်ခွင့်ပေးဖို့မွေးတဲ့အခါမှာဖင်ပေါ့တဲ့လူသွက်လက်ချက်ချတဲ့လူကိုရွေးပြီးတင်ကြတဲ့နေရာမှာလဲစာတွေ့တဲ့လက်တွေ့များများတင်ပေးဖို့လိုပါတယ်။တဲရေးခိုးရေးသွားရေးလာရေးနဲ့အတူအရေးကြီးတာကတော့စားရေးတောက်ရေးဖြစ်ပါတယ်။သူတို့တွေဟာမြမအစားအသောက်ကိုစားကျင်တဲ့စိတ်ရှိကြပေမဲ့တစ်ချိန်လုံးနေတိုင်းစားနိုင်မယ်မထင်ပါဘူး။ဒါကြောင့်လဲခရီးသည်တွေသွားတတ်တဲ့နေရာတိုင်းမှာမြမအစားအစာသာမကတခြားအစားအစာတွေလည်းပဲရှိဖို့လိုပါတယ်။ကိတ်မုံပေါင်းမုံကောင်းကောင်းဖုတ်ပြီးတော့ရောင်းတဲ့ဆိုင်တွေရှိဖို့လည်းလိုပါတယ်။အနောက်တိုင်းအစားအစာအနေနဲ့ဆိုရင်ပြင်သစ်အီတလီအမေရိကန်အစားအစာဟာအဓိကဖြစ်မယ်ထင်ပါတယ်။အရှေ့တိုင်းအစားအစာအနေနဲ့တရုတ်ဂျပန်အိန္ဒိယ ယူရီးယားကိုရီးယားဆိုတာတွေအခုကတည်းကရှိနေကြပြီးအင်ဒိုနီးရှားဗီယက်နမ်တို့ကိုထပ်ပြီးတော့တိုးလိုက်မယ်ဆိုရင်ရပြီထင်ပါတယ်အရေးကြီးတာကတော့စာတွေးတဲ့လက်တွေကိုပို့ပြီးတော့အသားပေးဖို့ဖြစ်ပြီးကုန်ကြစည်းတွေကိုကာမိအောင်အဲ့ဒီအစားအသောက်တွေကိုပြန်လည်ရောင်းချဖို့ဆိုင်ဖွင့်ဖို့လည်းလိုပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ကဘူကစ်စီဆိုတဲ့မြို့ကလေးမှာ CIA ကျောင်းတဲ့စားတောက်ဆိုင်ဆိုတာရှိပါတယ် CIA ဆိုတာအမေရိကန်ထောက်လှမ်းရေးထဖွင့်ထားတာမဟုတ်ပါဘူး Culinary Institute of America အမေရိကန်အချက်ပြုတ်သိပ္ပံဖြစ်ပြီးတော့နာမည်တော်တော်ကြီးပါတယ်အဲ့ဒီစားတောက်ဆိုင်မှာသွားပြီးတော့စားကြည့်ရင်အနည်းဆုံးရက်သက်တစ်ပတ်ကြောကြောကြိုတင်ပြီးတော့စည်ရင်းသွင်းဘုတ်ကင်လုပ်ထားရပါတယ်ဒီလုပ်ငန်းဟာလှုပ်တက်ကင်တတ်ရင်နေ့စဉ်ရွှေဥဥတဲ့လုပ်ငန်းလိုပဲဖြစ်လာနိုင်ပါတယ်ကြာကြာနာနာအဆင်မြင့်မြင့်နဲ့လုတ်တက်အောင်သင်ပေးဖို့ပဲလိုပါတယ်လွန်ခဲ့တဲ့3နှစ်လောက်ကပြင်သစ်နိုင်ငံမှာအချက်အပြုတ်ပညာသွားသင်ပြီးတော့မဟာသိပ္ပံဖွဲ့ရလာတဲ့အလွန်ရှားပါတဲ့ပညာရှင်တစ်ယောက်ကချက်နီးပြုတ်နီးတစ်နှစ်သင်တန်းပေးဖို့အစိုးရကိုကမ်းလှမ်းတဲ့အခါမှာသက်ဆိုင်ရာဝန်ကြီးကနှစ်ပတ်လောက်နဲ့မရဘူးလားလို့ပြန်မေးတယ်ဆိုတာကြားလိုက်ရပါတယ်မြန်မာနိုင်ငံကိုနှိမ့်ဆက်နေကြတာကံရစာငယ်ဖြစ်ပါတယ်ဒီလိုအဖြစ်လောက်ပဲလှုပ်ချင်တဲ့စိတ်ဓာတ်တွေကိုဖျက်ဖို့အချိန်ရောက်ပါပြီခင်ဗျာသောတာရှင်အပေါင်းကိုစိတ်နှပြချမ်းသာကြပါစေ။